ဂရိအစိုးရအနေနဲ့ငွေကြေးအကူအညီအသစ်ထပ်မံရရှိဖို့အတွက်အပြန်အလှန်လေးနဲ့ချမှတ်တဲ့ပုံမူချိုးချံချွေတာရေးအစီအစဉ်တွေကိုလိုက်နာဖို့ငွေချေ၅ဒုရီဘက်ကတောင်းဆိုမှုတွေကိုပြည်သူ့ဆန္ဒခံယူပွဲပြုလုပ်တဲ့နေရာမှာဂရိမဲဆန္ဒရှင်တွေကအပြတ်အသတ်မဲပေးပြီးတော့ပယ်ချလိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပတဲ့ပြည်သူ့ဆန္ဒခံယူပွဲပေးမဲရဲ့
89ခုနှစ်ရာခိုင်နှုန်းရေအတွက်ပြီးချိန်မှာ60ရာခိုင်နှုန်းကျော်ကချိုးချံချွေတာရေးအစီအစဉ်တွေကိုလက်မခံရင်ဥရောပငွေကြေးတုံးစွဲတဲ့စက်ကိုးနိုင်ငံပါယူရိုဇုန်ကနေထုတ်ပယ်ခံရနိုင်တဲ့ဆိုပြီးတော့ဥရောပခေါင်းဆောင်တွေရဲ့သတိပေးချက်ကိုခါးခါးသီးသီးပယ်ချလိုက်တာပါ။ကန့်ကွက်မဲ့ပေးကြဖို့တိုက်တွန်းထားတဲ့ဝန်ကြီးချုပ်အလက်ဆစ်စိပရက်စ်ကတော့မဲပေးပွဲပြီးချိန်မှာဒီကနေ့ဟာ ာမှာသူ့အနေနဲ့ပိုးပြီးတော့အားကောင်းစေပါတယ်လို့ Mr. Cyprus ကပြောဆိုပါတယ်အတိုက်ခံတွေကတော့ Mr. Cyprus ဟာတိုင်းပြည်16နိုင်ငံပါဝင်တဲ့ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံအဖွဲ့အစည်းရဲ့အဖွဲ့ဝင်ဖြစ်မှုကိုထိခိုက်အောင်ပြုလုပ်နေတယ်ဆိုပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်ဆန္ဒခံယူပွဲမှာထောက်ခံမဲထဲကြဖို့နှိုးဆော်ထားတဲ့ New Democracy Party ရဲ့ခေါင်းဆောင် Greek အတိုက်ခံခေါင်းဆောင် Antonis Samaras ကတော့သူ့အနေနဲ့နှုတ်ထွက်တဲ့အကြောင်းကြေညာလိုက်ပါတယ်။ငွေချေးငါးသူတွေအနေနဲ့သူတို့တောင်းဆိုထားတဲ့ချိုးချံ Twitter ရဲ့အစီအစဉ်ကိုပြန်လဲရုပ်သိမ်းပြီးတော့ Greek နိုင်ငံကိုငွေထပ်မံထုတ်ပေးဖို့အတည်ပြုပေးနိုင်မလားဆိုတာကတော့တော်တော်မေးရတဲ့ကိစ္စဖြစ်ပါတယ်။ဂရိအစိုးရဟာပြီးခဲ့တဲ့သတင်းပတ်အတွင်း IMF အဖွဲ့ကိုပြန်လည်ပေးဆက်ဖို့ရှိနေတဲ့အကျွေး 1.8 ဘီလီယံကိုပြန်ပေးဖို့ပြက်ကွက်ခဲ့ပါတယ်။ကောက်ွက်မဲ့ပြီးခဲ့ကြတာကတော့ဂရိနိုင်ငံအနေနဲ့ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံအတိုင်းဝန်းကထွက်ခွာလိုကြောင်းနဲ့နိုင်ငံရေးရဥရောပနဲ့အဆက်အသွယ်ဖျက်ချင်တာကိုပြတ်တာနေတာဖြစ်တယ်ဆိုပြီးတော့ဥရောပခေါင်းဆောင်တွေကပြောဆိုနေကြပါတယ်ခင်ဗျာ။